ဒါဆိုရင်တမထကမ္မထံပေါင်း40ခုဝိပဿနာအကြောင်းမပြောဘူးเนาะတမထကမ္မထံပေါင်း40ထဲမှာတမထကမ္မထံ40ထဲမှာအပ္ပနာဘာဝနာတိုင်အောင်ရရှိနိုင်တဲ့ကမ္မထံဘယ်လောက်ရှိသလဲလို့ပြောင်းမေးရင်ဇန်ရတဲ့ကမ္မထံဘယ်လောက်ရှိလဲလို့မေးတာ ਨੇ တူလားမတူလားဒါဆိုရင်ဇန်ရနိုင်တဲ့ကမ္မထံပေါင်းဒါကိုနောက်တနည်းပြောရင်အပ္ပနာဘာဝနာရနိုင်တဲ့ကမ္မထံပေါင်းတူတူပဲဒါလေးကိုဒီနေ့သင်ကျင်လို့ဟုတ်ပြီနော်ဒါဆိုရင်အပ္ပနာဘာဝနာအတိမရနိုင်ပါဘူးဆိုရင်ဇံမရနိုင်တဲ့ကမ္မထံဖြစ်လားမဖြစ်ဘူးလားဇံမရနိုင်တဲ့ကမ္မထံပေါင်းကဘယ်နှစ်ပါးရှိလဲ10ပါးဘာတွေလဲလို့ပြောရင်ဗုဒ္ဓနုတ်တိကနေပြီးတော့မရဏနုတ်တိအတိ10ပါးအဲ့ဒီမှာမရဏလို့ပါလိုက်တာ ਨੇဘာပါတော့မလဲအာဟာရနဲ့စတုထည့်လိုက်တော့10ပါးသောကမ္မထံသည်ဇံမရနိုင်ပါဘူးဆိုရင်အပ္ပနာဘာဝနာမရနိုင်ဘူးပေါ့အပ္ပနာဘာဝနာမရနိုင်တော့လေအဲ့ဒီဗုဒ္ဓနုဒ္ဓတိဆိုတဲ့ဖရာရဲ့ဂုဏ်တော်တွေကိုပွားများအထုတ်တယ်တရားတော်ရဲ့ဂုဏ်တော်တွေကိုပွားများအထုတ်တယ်သေခြင်းတရားတွေဆင်ခြင်းနဲ့စားတော့တဲ့အာဟာရရဲ့ဆက်စုပ်ဘုံတွေကိုဆင်ခြင်းမယ်ခန္ဓာကိုယ်ကိုဓာတ်ကြီးလေးပါဆင်ခြင်းမယ်ဆိုတဲ့ဒီ10ပါးသောကမ္မထံသည်စစွာအုပ်ပွားလို့မရဘူးလားရကြတာပေါ့ရလို့သာတရားစရိုက်တတ်တာစရိုက်ရှိတဲ့သူကဖျားကုံကနေပြီးတော့ဒေဝတာဟဲ့လားသူတော်ကောင်းတရားတွေကိုနတ်မြမာနဲ့နှိုင်းစာပြီးပွားပါလို့ပြောလားမပြောဘူးလားပွားရင်တရားတရားတိုးလားမတိုးလားတိုးစေတဲ့အတွက်ကြောင့်စစွာအုပ်ပွားလို့ရတာအထုတ်လို့ရလားမရဘူးလားဒါဆိုရင်ဗုဒ္ဓနုဒ္ဓတိကနေပြီးတော့မရဏနုဒ္ဓတိအထိ10ပါးရဲ့အာဟာရပတိကူလတင်ညာရေစတုဓာတုဝဝဋ္ဌံယဒီ10ပါးသောကမ္မထံသည်စစွာဥပွားလို့ရရင်ဘာလဲပရိကံမပွားရင်ပွားရင်နဲ့ဇံမရတော့လဲဇံရဲ့အနည်းနာတော့ရောက်နိုင်လားမရောက်နိုင်ဘူးလားဖျားကုံတော့ပွားရင်နဲ့တမာတိရနိုင်လားမရနိုင်ဘူးလားရနိုင်တာပေါ့တရားကုံပွားရင်နဲ့ရောရနိုင်တာပဲတန်ခါကုံပွားရင်နဲ့ကိုရနိုင်တာပဲတည်ခြင်းတရားတွေကိုစင်ခြင်းရင်းနဲ့လေဒီပုဂ္ဂိုလ်ရဲ့စိတ်ဒီလေးနဲ့တည်ခြင်းမှုရောမရှိနိုင်ဘူးလားဒါဆိုရင်ဒီ10ပါးသောကမ္မထံသည်အပ္ပနာဇံထိမရပေမဲ့ဇံအနည်းနာလောက်တော့ရလားမရလားရတယ်ဆိုရင်ဒီ10ပါးသောကမ္မထံသည်ပရိကံမဘာဝနာနဲ့ဥပ္ပစာရဘာဝနာနှစ်ပါးတော့ရမယ်အပ္ပနာဘာဝနာမရဆိုတော့ဘာမရလားဇံမရတာပဲပေါ့ဒါဆိုရင်ကြံတဲ့30သောကမ္မထံကတော့အပ္ပနာဘာဝနာတိုင်အောင်ရနိုင်လားမရနိုင်လားဇံရနိုင်တယ်ဆိုတော့ဘယ်ဘာဝနာအထိရအပ္ပနာဘာဝနာအထိရပါတယ်လို့ပြောတဲ့နောက်တော့ပရိကမ္မရောမရဘူးလားဥပ္ပစာရရောအပ္ပနာရောဒါဆိုရင်ပရိကမ္မဘာဝနာဥပ္ပစာရဘာဝနာအပ္ပနာဘာဝနာ3မျိုးလုံးရနိုင်တဲ့ကမ္မထံပေါင်းက30အပ္ပနာမရဘဲနဲ့ပရိကမ္မနဲ့ဥပ္ပစာရနှစ်မျိုးပဲရနိုင်တာလွယ်လွယ်လေးပါဒီနှစ်ခုကိုတွဲပြီးကြက်လိုက်ရုံပဲဓမ္မမေးချွေများနားလည်ပြီနော်ဒါကြောင့်ဒီနေရာမှာဘာဝနာဆိုတဲ့ပွားများအထုတ်ပုံသည်ဘယ်နှမျိုးရှိသလဲဆိုတာလေးကိုဒါလေးကိုဓမ္မမေးချွေတို့နားလည်ထားဖို့နော်ဒါ3မျိုးအဲ့ဒီတော့မနေ့ကလေ့ကျင့်ခဲ့ပြီးတဲ့တမထကမ္မထံ40မှာဇန်နဲ့တွဲတာလေးနဲ့ကျမပြန်ပြီးတော့အခုဒီနေ့ဒါຫນွယ်ပြီးတော့ပြောပြလိုက်တာဟုတ်ပြီနော်နောက်တစ်ခေါက်ကျမပြန်ပြောမယ်တမထကမ္မထံပေါင်း40ရှိတဲ့အထဲမှာတမထကမ္မထံ40တွေကိုကျမတို့ကအတွဲလေးတွေနဲ့ပြန်ယူမယ်နည်းနည်းလေးအာရုံပြုတ်သွားနော်ဇာစာဝလဲဝိုင်းကျက်ပြီးသားလည်းဖြစ်သွားတမထကမ္မထံပေါင်း40ထဲမှာကတိုင်းက10ပါးအာတုဘာက10ပါးအနုတ္တိက10ပါးပြီးလို့ရှိရင်အပ္ပမိညာက4ပါးဟာရိပတိကူလတိညာက2ပါးစတုဓာတုဝဝထံက2ပါးအာရုပအရူပက4ပါးဆိုပြီးရှိကြမယ်အဲ့ဒီရှိကြတဲ့အထဲထဲမှာကျမတို့ကတိထားဖို့ရံမှာဒါကတိုင်း10ပါးဒီဘက်ကအတူပါ10ပါဒီ10ပါကိုကြည့်တဲ့အခါကျရင်ကျမကကောလံလေးဟဲ့လားခွဲလိုက်မယ်ခွဲလိုက်တဲ့နေရာမှာဗုဒ္ဓနုတ္တိကနေပြီးတော့မရဏနုတ္တိအထိ10ပါဟုတ်လားပြီးရဒီဘက်မှာဓမ္မမိတ်ဆွေတို့ရဲ့ဇယားပုံစံအတိုင်းပဲပြန်ရေးလိုက်တာနောက်ပြီးလို့ရှိရင်ဒီဘက်မှာကကာယဂတာတတိကတပါဟုတ်လားပြီးရင်အ အာနာပါနတတိကတပါးဒါဆိုရင်အနုဒတိ10ပါးကိုကျွန်မဒီလိုကော်လံခွဲလိုက်ပြီစာချက်နီးတင်တော့မှာမဟုတ်လို့နော်စာဝိုင်းကျက်မယ်ပြီးရင်ဒီဘက်ကအပမင်ညာက4ပါးအပမင်ညာ4ပါးအာဟာရကတပါးစတုဓာတုဝဝထံကတပါးဒီဘက်ကအရူပ4ပါးဒါကျွန်တော်ကသူ့ figure ကိုဖြည့်လိုက်တာဖြည့်လိုက်ပြီးတဲ့အခါမှာဒီထဲမှာဇံမရနိုင်တဲ့ကမ္မထံကိုကြည့်အောင်ဇံမရနိုင်တဲ့ကမ္မထံဒီဗုဒ္ဓနုဒတိကနေမရဏနုဒတိဖြည့်10ပါးဇံမရအောင်အဲ့ဒီမှာမရဏဆိုတဲ့စကလုံးလေးပါသွားပြီဆိုရင်ဥပဒမမရဏပါရင်အာဟာရီနဲ့စတုရောပါမလားမပါဘူးလားဒါဆိုရင်ဒီ10ပါးလုံးဒီဇံမရနိုင်တဲ့ကမ္မထံဟုတ်လားမဟုတ်ဘူးလားဒါဆိုရင်ဇံမရနိုင်တဲ့ကမ္မထံတွေကိုပြောပါလို့ပြောလို့ရှိရင်ဗုဒ္ဓနုဒတိကမရဏနုဒတိအထိအနုဒတိ10ပါးရဲ့အာဟာရီပတိကူလတိညာရဲ့စတုဓာတုဝဝထံရဲ့ပေါင်းလိုက်ရင်ဘယ်နှပါစေဘာသောကမ္မထံတို့သည်ဇံမရနိုင်တဲ့ကမ္မထံဟုတ်လားမဟုတ်ဘူးလားဒါကိုကျမတို့ကသဘောပေါက်ပြီဆိုလို့ရှိရင်ကျမတို့ကဒါလေးကိုထွက်ပြီးတော့ကျမတို့ကအရင်ဆုံးရေးမယ်ဇံမရနိုင်တဲ့ကမ္မထံဇံမရနိုင်တဲ့ကမ္မထံပေါင်းသည်ဘယ်လောက်ရှိသလဲလို့ပြောရင်10ပါးရှိမယ်ဟုတ်ပြီနော်ဇံမရနိုင်တဲ့ကမ္မထံ10ပါးကိုကျမတို့ကဘာလဲလို့ကျမတို့ကကြည့်လိုက်တဲ့အခါမှာဗုဒ္ဓနုဒတိကနေပြီးတော့မရဏနုဒတိအထိနုဒတိ10ပါးရေအာဟာရေအလားအာဟာရေပရိကူလတိညာကတပါးရေစတုဓာတုဝဝထံကတပါးရေဆိုတာပေါ်လာလားမပေါ်လာဘူးလားဒါပြီးသွားပြီဒါသည်ဇံမရနိုင်တဲ့ကမ္မထံဇယားနေနဲ့ကျမတို့ကကြည့်လိုက်တဲ့အခါမှာဗုဒ္ဓနုဒတိအနုဒတိ10ပါးကိုပဲ main point ယူသွားတယ်ဗုဒ္ဓနုဒတိကနေပြီးတော့မရဏာထိ10ပါးမရဏပါတဲ့အတွက်ကြောင့်ကိုမှတ်နည်းနဲ့ပြောလိုက်တဲ့အာဟာရီနဲ့စတုပါသွားတဲ့အတွက်10ပါးပြည့်သွားပြီဒီ10ပါးသည်ဇံမရနိုင်ဘူးဒါဆိုရင်ကျန်နာသည်30 40တဲက10နှုတ်ပြီဆိုတဲက30ကျန်ပြီဒါဆိုရင်ဇံရနိုင်တဲ့ကမ္မထံနေဒါကျွန်မပြောပြီးဇံရနိုင်သောကမ္မထံလို့ပြောရင်ဘယ်နှပါ30ဆိုတာရုပ်လုံးကြွလာတယ်။အဲ့ဒီ30ကိုကျမတို့ကတွက်တော့မယ်။ဒါဆိုရင်ဇံရနိုင်တဲ့ကမ္မထံဒီမှာမှတွက်လိုက်တဲ့အခါဒီမှာဓမ္မမိတ်ဆွေများကူးတာတဲ့เนาะကူးတာတဲ့ညင်အောင်ကြည့်အောင်ကြည့်အောင်ဇံရနိုင်တဲ့ကမ္မထံကိုကျမတွက်တဲ့အခါမှာ30ဆိုတာရှေ့ဆုံး30ကကတိုင်းကတိုင်း10ပါပါလိုက်ပြီဆိုရင်ဒီမှာအနုတ္တိထဲမှာနှစ်ကွက်ရှိတဲ့ထဲမှာသူက30နှစ်ခုမဟုတ်လားကတိုင်း10ပါးရှိတယ်အတုပ10ပါးရှိတယ်ထဲမှာကတိုင်း10ပါးအပြင်မဟုတ်လားတခါတင့်နှစ်ခုကိုလည်းကြည်ကာယကတာနဲ့အနုဒတိတွေကပြောနေတာနော်အနုဒတိတွေကတင့်နှစ်ခုကိုကြည်ရလေကာယကတာနဲ့အာနာပါနမှာအာနာပါနအပြင်မဟုတ်လားအဲဆိုတွဲလိုက်တော့ကတိုင်း10ပါးနဲ့တွဲလိုက်တာအာနာပါနတတိဟုတ်ပြီနော်နောက်တစ်တွဲတွဲကြည့်ရင်နောက်တစ်တွဲကိုတွဲရင်အတွင်းချင်းတွဲတော့အာတုဘ10ပါးနဲ့ကာယကတာတတိတွဲလိမ့်မယ်အဲ့လိုမှတ်ထားဒါကြောင့်ကိုကအဲ့ဒီလိုလေးအတွင်းအပြင်လို့မမှတ်ချင်သဘောနဲ့မှတ်မယ်ဒါကလေးလို့မှတ်တာပေါ့နော်အဲ့တော့ကျမတို့ကဇယားပုံစံကြည့်ပြီးမှတ်လိုက်တာခုသဘောနဲ့မှတ်ရင်ကတိုင်း10ပါးပါတိုင်းအာနာပါနအမြဲလိုက်အတုပ10ပါးပါတိုင်းကာယကတာလိုက်မယ်ဆိုတော့အခုကျမတို့ကအဲ့ဒီကနေစတွေ့မယ်အဲ့ဒီဇံရနိုင်တဲ့ကမ္မထံတွေထဲမှာမှပထမဇံရနိုင်တဲ့ကမ္မထံဆိုရင်ဘယ်နှပါးရှိလဲ10ပါးပဲရှိမယ်ဟုတ်ပြီနော်နံပါတ်1ပထမဇံတက်တက်ဖဲရနိုင်တဲ့ကမ္မထံပထမဇံတစ်မျိုးတည်းပေါ့ပထမဇံတက်တက်ရနိုင်တဲ့ကမ္မထံဒီဘယ်နှပါးလဲ sorry set တဘာပထမဆန်းတက်တက်ရနိုင်တဲ့ကမ္မထန်သည်ဆက်တဘာအဲ့ဒီဆက်တဘာသည်ဘာလဲဆိုတာကိုကျမတို့ကသိရမယ်ပထမဆန်းတက်တက်ရနိုင်တဲ့ဆက်တဘာကိုကျမတို့ကရေတွက်တဲ့အခါမှာအာတုဘာဆေဘာရေကာယကတာတတိရေဆိုတာကိုကသိထားလိုက်ပြီဟုတ်ပြီနော်နံပါတ်1နံပါတ်2ကိုကြည့်လိုက်တော့ဒီဟာသည်နံပါတ်1ကလည်းကြည့်လိုက်ရင်ဆက်တပါးပဲဟုတ်လားမဟုတ်လားနံပါတ်1ကလည်းဆက်တပါးအဲ့ဒီဆက်တပါးကိုကြည့်လိုက်တဲ့အခါကျတော့ तू ကအပြင်းပြင်းတွဲထားတယ်ဆိုတော့ तू ကကတိုင်းဆယ်ပါးနဲ့အာနာပါနနဲ့တွဲထားတယ်ဒီဆက်တပါးကကျတော့ဘာရလဲဆိုရင်ပြင်စကဇန်5ပါးလုံးကိုရနိုင်တယ်ပြင်စကားဇံ5ပါးလုံးကိုရပါတယ်ဆိုတဲ့အတွဲကြောင့်ဘေဇံကနေဘေဇံအထိလဲပြောရင်ပထမဇံကနေပြင်စမဇံတိုင်အောင်5ပါးလုံးကိုရနိုင်တယ်ဟုတ်ပြီနော်ကဲဒါဆိုရင်30ကတိုင်း10ပါးကုန်သွားပြီအတုပ10ပါးကုန်သွားပြီအနုဒတိ10ပါးမှလည်းဇံမရနိုင်တာ8ဇံရနိုင်တာက2ကုန်သွားပြီနောက်တစ်ခါဘာကြံလဲအပ္ပမညာ၄ပါးကြံလာပြီအဟာရိနဲ့စတုလည်းကုန်သွားပြီအရူပ၄ကြံတယ်ဟုတ်ပြီနော်ဒီနှစ်ကွက်ပဲကြံတော့ကွက်ကိုစဉ်းစားလိုက်အပ္ပမညာ၄ပါးတဲ့ကမေတ္တာရေကရုဏာရေမုဒိတာရေကတတွေ့ဥပိ္ပခာကတတွေ့ဒါဆိုရင်မေတ္တာကရုဏာမုဒိတာတို့လည်းဇံရမှာပဲပေဇံရလေဆိုရင်ပထမဇံကနေစတုထဇံတိုင်အောင်စတုကဇံ၄ပါးလုံးကိုရနိုင်တယ်ဒါဆိုရင်နံပါတ်3ကစတုကဇံဒါဆိုရင်စတုကဇံ၄ပါးလုံးကိုရနိုင်တဲ့ကမ္မထံလို့ပြောလိုက်ရင်ဘယ်နှပါပေါ်သွားမလဲဆိုရင်3ပါးစာပေါ်သွားမယ်အဲ့ဒီ3ပါးဒီဘာတွေလဲလို့ပြောရင်မေတ္တာကရုဏာမုဒိတာဥပိ္ပမုဒိတာဒီပဲ3ပါးပဲဖြစ်သွားပြီ။ဒါဆိုရင်ကြံရစ်ခဲ့တာလေးကိုကြည့်လိုက်ရင်ဘာကြံနေလဲ။ဥပိ္ပခာရေအရူပ4ပါးရေကြံသွားပြီ။ဒါဆိုလွယ်ပြီ။ဥပိ္ပခာကဘာရမယ်။ပြင်စမဇံပဲ။အရူပ4ပါးကရောပြင်စမဇံပဲ။ဒါပေမဲ့ဒီလိုဆိုလို့မရတော့သူ့ရှေ့မှာအထုတင်ရမယ်။ဥပိ္ပခာကရတဲ့နေရာမှာဘယ်ပြင်စမဇံလဲရူပပြင်စမဇံအရူပ၄ပါးကပြင်စမဇံမှာအရူပပြင်စမဇံဆိုပြီးတော့ဆိုသွားလို့ရလားမရအောင်ဒါဆိုရင်ဇံရနိုင်တဲ့ကမ္မထံတွေကိုကြည့်ရပထမဇံတက်တက်ပဲရနိုင်တာက7ပါးပြင်စကဇံ5ပါးလုံးရနိုင်တာလေ7ပါး20နှစ်ရှိသွားပြီစတုကဇံ၄ပါးလုံးရနိုင်တာက3ပါးဆိုတော့25ပါးရှိသွားပြီရူပပြင်စမဇံရနိုင်တာက2ပါးဆိုတော့26ရှိပြီအရူပပြင်စမဇံရနိုင်တာက4ပါးဆိုတော့30ရှိပါလားရပါလားဒါဆိုရင်ဒါမနေ့ကကြက်ခဲ့ပြီးပြီဆိုတော့မနေ့ကကြက်ခဲ့ပြီးတဲ့ခေါင်းစဉ်ကနေပြီးတော့ဓမ္မမိတ်ဆွေများပြောမယ်ဆိုရင်ဇံရနိုင်ပါတယ်လို့ဆိုလိုက်ပြီးဆိုတဲ့ကဇံရတယ်ဆိုတဲ့ကတမထဘာဝနာမှာဇံရတယ်ဆိုတာအထွတ်အထိပ်ပဲမဟုတ်လားဒါဆိုရင်ဇံရနိုင်တဲ့ကမ္မထံ30ကိုနောက်တနည်းပြောလို့ရှိဘာဘာဝနာလို့ပြောရင်ကောရတယ်ဒါဆိုရင်ဇံရနိုင်တဲ့ကမ္မထံ30ကိုအပ္ပနာဘာဝနာရနိုင်တဲ့ကမ္မထံလို့ပြောရင်ရောမရဘူးလားဒါဆိုရင်အပ္ပနာဘာဝနာတိုင်အောင်ရနိုင်တဲ့ကမ္မထံပေါင်းဘယ်လောက်ရှိသလဲ30အပ္ပနာဘာဝနာတိုင်အောင်ရပါတယ်ဆိုတဲ့ကဘယ်ဘာဝနာတွေကိုရမှာလဲပရိကမ္မဘာဝနာလဲရအောင်မယ်ဥပစာရဘာဝနာလဲရအောင်မယ်ဆိုတော့ဇံရနိုင်တဲ့ကမ္မထံကိုရထားတဲ့သူဒီဒီကနေ့ဒီနာမည်3ခုပြောင်းဆိုရင်ရောမရဘူးလားပရိကမ္မဘာဝနာရောဥပစာရဘာဝနာရောအပ္ပနာဘာဝနာရော3ပါးလုံးရနိုင်တဲ့ကမ္မထံပေါင်းဘယ်လောက်လဲ30ဆိုတာပေါ်သွားပြီ အပေါ်မှာတက်ခဲ့တာကဇံမရနိုင်တဲ့ကမ္မထံက10ပါးပါဆိုတဲ့ကဘာမရနိုင်ဘူးလဲဇံမရနိုင်ဘူးဆိုတော့ဇံဆိုတာဘာဘာဝနာလဲအပနာဘာဝနာဒါဆိုရင်ဇံမရနိုင်တဲ့ကမ္မထံကိုနာမည်လေးပြောင်းပြီးတော့ပြောမယ်ဆိုရင်အပနာဘာဝနာမရနိုင်တဲ့ကမ္မထံနဲ့တူလားမတူလားအပနာဘာဝနာမရနိုင်ပါဘူးလို့ပြောရင်နောက်တနည်းပြောရင်ဘာဘာဝနာတော့ရမှာပဲလေဟဲ့ပရိကမ္မဘာဝနာတော့ရမယ်ဥပ္ပစာရဘာဝနာလည်းရမယ်ဒီဘာဝနာနှစ်ပါးပဲရမယ်အပနာဘာဝနာမရနိုင်တာဆိုရင်ဘယ်နှပါး10ပါးအထူးထူပါပဲနာမည်ပြောင်းသွားတာပဲရှုပ်သွားလာရင်ဒါဆိုရင်ပြန်ပြောမယ်ဇံရနိုင်တဲ့ကမ္မထံပေါင်းဇံဆိုရာဘာဘာဝနာနဲ့တူလေဒါဆိုရင်ဇံရနိုင်တဲ့ကမ္မထံဆိုတော့အပနာဘာဝနာတိုင်ရနိုင်တဲ့ကမ္မထံလို့ပြောရင်ရောမရဘူးလားအဲ့ဒီလို့ပြောရင်အပနာဘာဝနာတိုင်ရနိုင်တဲ့ကမ္မထံလို့ပြောရင်ဘယ်နှပါးပဲလဲအပနာဘာဝနာတိုင်ရနိုင်တယ်ဆိုတော့နောက်ထပ်ဆစ်လဲရအောင်အပနာဘာဝနာတိုင်ရနိုင်တယ်ဆိုတဲ့နောက်တော့ရှေးပရိကံမဥပ္ပစာရရောမရဘူးလားဒါဆိုရင်ပရိကမ္မဘာဝနာယောဥပ္ပစာရဘာဝနာယောအပနာဘာဝနာယောသုံးပါးလုံးရနိုင်တဲ့ကမ္မထံလို့ပြောရင်ရောရှင်းပါတယ်နော်ဒါကြောင့်ကျမတို့ကအခေါ်အဝေါ်လေးပဲမိကွန်းလေးတွေလာတဲ့ပုံမှာကိုဖြေကြရမယ်ဇံရနိုင်တဲ့ကမ္မထံလို့ပြောရင်လေအပနာဘာဝနာတိုင်ရနိုင်တဲ့ကမ္မထံလို့ပြောရင်လေ30ပဲနောက်တနည်းအပနာဘာဝနာတမျိုးပဲတက်တက်ပဲရနိုင်တဲ့ကမ္မထံဆိုရင်ရောဒီဟာပဲသို့တော်လေအပနာဘာဝနာတိုင်းလို့ပြောတဲ့အတွက်ကြောင့်ပရိကမ္မဥပ္ပစာရအပနာ၃ခုလုံးရနိုင်တာလို့ပြောရင်ရော30ပဲရှင်းပါတယ်နော်ကဲနောက်တစ်ခုမနေ့ကကြက်လိုက်တာကဇံမရနိုင်တဲ့ကမ္မထံပေါင်းကဇံမရနိုင်ဘူးဆိုရဲဇံဆိုတာအပနာဘာဝနာနဲ့တူတဲ့အတွက်ကြောင့်မိကွန်ပြောင်းလိုက်မယ်အပနာဘာဝနာမရနိုင်တဲ့ကမ္မထံ10ပါအပနာဘာဝနာဆိုတဲ့အထွတ်အထိပ်တိမရောက်နိုင်တဲ့ကမ္မထံသည်10ပါဇံမရနိုင်တဲ့ကမ္မထံ10ပါအပနာဘာဝနာတိုင်းမရနိုင်ဘူးဆိုတော့ဘယ်ဘာဝနာလောက်တော့ပဲရလဲပရိကမ္မယောဥပ္ပစာရယောနှစ်ခုပဲရတာဆိုရင်ရော10ပါဒါဆိုရင်ဓမ္မမိတ်ဆွေတို့ရဲ့ဇယားလေးတစ်ချက်ပြန်ကြည့်ပေးပါဦး